Ukraine ကိုရုရှားကကျူးကျော်တိုက်ခိုက်နေတာနဲ့ပတ်သက်ပြီးပြစ်တင်ရှုတ်ချတဲ့ဆုံးဖြတ်ချက်တရက်ကိုကုလသမဂ္ဂဒုတိယညီလာခံမှာဒီကနေ့မဲခွဲဆုံးဖြတ်ဖို့ရှိပါတယ်။ဆုံးဖြတ်ချက်မူကြမ်းကိုပူတဲကမကထပြုရေးဆွဲတဲ့ကုလသမဂ္ဂဖွဲ့ဝင်နိုင်ငံ94နိုင်ငံထဲမှာဆီယနာတင်ထားတဲ့မြန်မာနိုင်ငံနဲ့တာလီဘန်တွေအာဏာပြန်ရနေတဲ့အာဖဂန်နစ္စတန်နိုင်ငံတို့လည်းပါဝင်တယ်လို့ AP သတင်းမှာရေးထားပါတယ်။ကုလသမဂ္ဂမှာမြန်မာနိုင်ငံကိုကိုယ်စားပြုနေတဲ့လက်ရှိတမ်မတ်ကြီးကဦးကျော်မိုးထွန်းဖြစ်ပြီးသူဟာကြားကာလအမျိုးသားညီညွတ်ရေးအစိုးရ NUG ဘက်ကရည်တည်နေသူဖြစ်ပါတယ်။အာဖဂန်နစ္စတန်ကိုယ်စားပြုတမ်မတ်ကြီးဟာလည်းတာလီဘန်အဖွဲ့ကိုကိုယ်စားပြုသူမဟုတ်ဘဲအရင်အာဖဂန်နစ္စတန်အစိုးရကခန့်အပ်တောင်းပေးထားသူဖြစ်ပါတယ်။အနာဒင်းစစ်ကောင်စီကတော့ရုရှားကျူးကျော်စစ်ကိုထောက်ခံပြောဆိုထားပါတယ်။ရုရှားအနေနဲ့နိုင်ငံရဲ့ထုတ်ကြအာဏာတည်တံ့ခံမြဲစေဖို့လှုံ့ဆော်ခဲ့တဲ့လုံဆောင်သင်းနဲ့လုံဆောင်ချက်လိုပဲမြင်တဲ့အကြောင်းနဲ့ရုရှားနိုင်ငံအနေနဲ့ကမ္ဘာညီညာရေးကိုထိညှိထားတဲ့ကမ္ဘာချင်းငွေရှာညီညာရေးမှာအင်အားကြီးနိုင်ငံတစ်ခုဖြစ်ရည်တည်လျက်ရှိကြောင်းကမ္ဘာကိုပြသခြင်းဖြစ်မြင်တယ်လို့စစ်ကောင်စီပြောခွင့်ရပိုချုပ်စော်မင်းထွန်းက VOA ကိုပြောခဲ့ပါတယ်။အထူးညီလာခံဆုံးဖြတ်ချက်တဲ့ရုရှားဘက်ကထောက်ခံတဲ့နိုင်ငံတွေထဲမှာဘယ်လာရုစ်၊ကျူးဘားနဲ့မြောက်ကိုရီးယားတို့ပါဝင်ပြီးနိုင်ငံဆက်ဆံမရှိလာပါဘူး။အဖွဲ့ဝင်193နိုင်ငံပါဝင်တဲ့ဒုတိယညီလာခံမှာဒီကနေ့မဲခွဲဆုံးဖြတ်မှာဖြစ်ပြီးလက်တွေ့လိုက်နာလှုပ်ဆောင်စရာလိုအပ်တဲ့ဆုံးဖြတ်ချက်မျိုးမဟုတ်ပေမဲ့နိုင်ငံတကာရဲ့သဘောထားအမြင်ကိုထင်ရှားတဲ့ဆုံးဖြတ်ချက်မျိုးဖြစ်ပါတယ်။